ရခိုင်ပြည်နယ်အကြက်တဲအရေးကုလသမဂ္ဂလုံခြုံရေးကောင်စီကပြင်ထန်တဲ့ဆုံးဖြတ်ချက်ချဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကကြာသပတေးနေ့မှာတိုက်တွန်းလိုက်ပါတယ်။ဆယ်စုနှစ်များစွာကြာမြင့်လာတဲ့ရခိုင်ပြည်နယ်ပြဿနာဟာပြည်တွင်းကိစ္စမဟုတ်တော့ဘဲနိုင်ငံရဲ့နယ်နိမိတ်ကိုကျော်လွန်လာခဲ့ပြီဖြစ်တဲ့အကြောင်းမနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့သူ့ရဲ့သတင်းစာရှင်းလင်းပွဲအတွင်းမစ္စရန်ဟီလီကပြောကြားခဲ့တာပါ။ဒီတော့တွင်ရခိုင်ပြည်နယ်နဲ့ပတ်သက်လို့ဗြိတိန်ဦးဆောင်ရေးဆွဲတဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းလဲထွက်ပေါ်လာပါတယ်။မတ်အင်ဂျင်နိုင်ကအောက်နှုတ်တင်ပြထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာဒေသခံရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလုံခြုံရေးတပ်တွေရဲ့အကြမ်းဖက်နှိမ်နင်းမှုတွေကိုချက်ချင်းရပ်တန့်အောင်လုံခြုံရေးကောင်စီကဂျားဝင်ဆောင်ရွက်ပေးဖို့ပမောခရန်ဟီလီကမနေ့ကသတင်းစာရှင်းလင်းပွဲမှာအခုလိုတိုက်တွန်းခဲ့ပါတယ်
။ And I recommended that the Security Council issue a strong resolution and to have
မြန်မာနိုင်ငံကိုလုံခြုံရေးကောင်စီရဲ့ဆွေးနွေးမဲ့အစီအစဉ်ထဲမှာထည့်သွင်းပြီးပြင်းထန်တဲ့ဆုံးဖြတ်ချက်ချမှတ်ဖို့ကျွန်မအကြံပြုပါတယ်။
လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မှာပါဝင်သင့်တဲ့အချက်တွေနဲ့ပတ်သက်လို့လေသူကအခုလိုအကြံပြုပါတယ
် By saying a Security Council resolution is it's the first time that
လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ဆိုတဲ့နေရာမှာမြန်မာနိုင်ငံအတွက်ပထမဆုံးအကြိမ်ဖြစ်ပါလိမ့်မယ်ဒီဆုံးဖြတ်ချက်ထဲမှာလည်းမြန်မာတက်မတော်အပါအဝင်လုံခြုံရေးတက်တွေရဲ့အကြံဖက်မှုတွေချက်ချင်းရပ်ဖို့ဒီကိစ္စမှာပါဝင်ပတ်သက်ခဲ့တဲ့အဖွဲ့အစည်းအားလုံးကိုလည်းသူတို့ကျူးလွန်မှုတွေအတွက်တာဝန်ခံဖို့စတဲ့အချက်တွေပါဝင်ဖို့လိုပါတယ်
မောင်တော်ဒေတာမှာ2016ခုနှစ်အောက်တိုဘာလကအကြမ်းဖက်မှုတွေဖြစ်ပေါ်စဉ်အချိန်ကလေးကလုံခြုံရေးတပ်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြင်းပြင်းကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေဟာ Crimes Against Humanity လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုနှီးပါးထိရှိနေကြောင်းဒီနှစ် February လကလေးကကုလသမဂ္ဂကိုသူအစီရင်ခံတင်ပြခဲ့ကြောင်းလည်းရန်ဟီလီကပြောပါရယ်အခုကုလသမဂ္ဂကနေရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကို Ethnic Cleansing လူမျိုးတုံးရှင်းလင်းမှုဖြစ်သတ်မှတ်ထားတာနဲ့ပတ်သက်လို့ရန်ဟီလီရဲ့အမြင်ဘယ်လိုရှိပါသလဲလို့သတင်းတောက်တူမေးမြန်းရမှာတော့
Well, as I've said in my report, hundreds of thousands of people do not choose to flee from their homes to live in
ကျမရဲ့အစီရင်ခံစာထဲမှာပြောထားတဲ့အတိုင်းတိမ်းနဲ့ချီတဲ့ဒေသခံတွေဟာသူတို့နေအိမ်တွေကနေဆွန့်ခွာထွက်ပြေးပြီးဆိုးဝါးလာတဲ့ဒုက္ခတွေစခန်းတွေမှာတွားပြီးနေထိုင်မှုရွေးချယ်ခဲ့ကြတာမဟုတ်ပါဘူးသူတို့ရဲ့အသက်အန္တရာယ်ကိုချိမ့်ချောက်ခံရလို့ဖြစ်ပါတယ်အခုချိန်ထိလည်းလူတွေထောင်နဲ့ချီဆက်ပြီးထွက်ပြေးနေရဆဲဆိုတဲ့သတင်းတွေကြောင့်ကျမအလုံးကိုစိုးရိမ်မကင်ဖြစ်မိပါတယ်ဒါကြောင့်လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်သလားဒါမှမဟုတ်လူမျိုးတုံးရှင်းလင်းမှုလားဆိုတဲ့အတိတ်ပဲအတိအကျသတ်မှတ်ပြဋ္ဌာန်းမှုထက်ဆိုင်ရင်အရေးအကြီးဆုံးလိုအပ်တာကတော့ချက်ချင်းအရေးယူဆောင်ရွက်ဖို့ဖြစ်ပါတယ
်။ဆယ်စုနှစ်ပေါင်းများစွာကြာမြင့်လာတဲ့ရခိုင်ပြည်ထနာဟာပြည်ရင်းရေးကိုကြော်ပြီးနိုင်ငံတကာအထိရောက်လာတဲ့အခြေအနေနဲ့ပတ်သက်လို့လည်းရန်ဟီလီကအခုလိုပြောပါတယ်
There is widespread of hate speech particularly that is directed at the Rohingya which amounts to incitement of hostility
မြန်မာနိုင်ငံထဲမှာအထူးသဖြင့်ရိုဟင်ဂျာတွေကိုပြစ်မှတ်ထားပြီးအမုန်းတရားပြန့်ပွားအောင်ဖန်တီးတာတွေရှိပါတယ်။ရန်လိုမုန်းတီးမှုသာမကအကြမ်းဖက်မှုတွေဖြစ်ပွားအောင်မှာလှုံ့ဆော်မှုအများပြားရှိခဲ့ပါတယ်။ရိုဟင်ဂျာဆိုတာတိုင်းရင်းသားတွေမဟုတ်တဲ့အတွက်သူတို့အခွင့်အရေးအတွက်တောင်းဆိုပိုင်ခွင့်မရှိဘူးဆိုတဲ့အချက်ကိုမြန်မာလူမျိုးတွေရဲ့စိတ်ထဲထင်မှတ်အောင်နှစ်ပေါင်းများစွာစီယုံသိမ့်သွင်းခံခဲ့ရပါတယ်။
တဆက်တည်းပဲလက်ရှိပြည်ရင်းမှာဘာသာပေါင်းစုံချစ်ကြည်ရေးဆူတောင်းပွဲတွေကျင်းပနေတာနဲ့ပတ်သက်လို့လည်းရဟီလီက
I therefore urge the government to use public messaging that embraces the entire makeup of the Myanmar population. Use the recent public
ဒါကြောင့်မြန်မာအစိုးရကိုတောင်းဆိုချင်တာကအခုလက်ရှိပြုတ်လုံနေတဲ့ဘာသာပေါင်းစုံချစ်ကြည်ရေးဆူတောင်းပွဲတွေကိုအသုံးချပြီးမလိုမုန်းထားမှုတွေနဲ့တည်ယူတမ်းမှုတွေကိုတိုက်ဖြတ်ရမှာဖြစ်ပါတယ်ဒါအပြင်လူမျိုးရေးခွဲခြားမှုကိုအဆုံးသတ်စေတဲ့ဥပဒေတွေပြဋ္ဌာန်းဖို့လွှတ်တော်ထဲမှာအများစုရဲ့ထောက်ခံမဲတွေကိုအသုံးချဖို့လိုပါတယ်
။ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေပြန်ပြီးလက်ခံရေးအစီအစဉ်မှာလုံလုံခြုံခြုံနဲ့ဂုံတိတ်ခါရှိရှိပြန်နိုင်ရေးနဲ့သူတို့ရဲ့ဘဝတွေပြန်ပြီးတည်ဆောက်ရေးတေချာအောင်ဆောင်ရွက်ဖို့မြန်မာဆိုရဘက်ကအချိန်ဘလောက်ယူမလဲဆိုတာကိုလည်းသူ့အနေနဲ့စိုးရိမ်မိကြောင်းသတင်းတောက်တွေကိုပေါမခရန်ဟီလီကပြောကြားခဲ့ပါတယ်ရှင်။